ရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးရုံးတပ်ဖြတ်မှုကျူးလွန်နိုင်တဲ့အခြေအနေကိုဟန်တားဖို့ပြက်ကွက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံရဲ့ရှောက်ထားချက်ကို ICJ ခေါ်နိုင်ငံတကာတရားရုံးကလက်ခံကြားနာဖို့ခိုင်လုံတဲ့အထောက်အထားတွေရှိတယ်လို့ဂမ်ဘီယာနိုင်ငံဘက်ကလိုက်ပါဆောင်ရွက်မဲ့ရှေ့နေပေါ်စရစ်လာကပြောကြားလိုက်ပါတယ်။နယ်သာလန်နိုင်ငံ The Hague မြို့ ICJ တရားရုံးမှာရှေ့သတင်းပတ်ကြားနာမဲ့ကိစ္စနဲ့ပတ်သက်ပြီးပေါ်လီဟုတ်ဥပဒေအကျိုးဆောင်အဖွဲ့ဝင်ရှေ့နေကိုဦးကျော်စံသာကမေးမြန်းရမှာသူကအခုလိုစတင်ဖြေကြားပါတယ
် Yes, this hearing has been called on an emergency basis at the request of the Gambia to consider the Gambia's request for provisional measures
which Gambia ဖြစ်တာရက်ခံချက်အရမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေအပေါ်လှုပ်ဆောင်နေတဲ့လူမျိုးတုံးတပ်ဖြတ်မှုအပြုအမူတွေကိုရပ်ဆိုင်ဖို့ကျနော်မို့အပြီးအချိန်တိုအတွင်းမှာထပ်မဖြစ်စေဖို့အတွက် provisional measures ကိုယာယီလုပ်ဆောင်ချက်တွေအမိန့်ချမှတ်ပေးဖို့ဖြစ်ပါတယ
်ဒီအဆင့်မှာနှစ်ဖက်ရှိနေတွေဆောင်ရွက်ချက်ပေးဖို့လိုအပ်ပါသလားခင်ဗျာ
Yes yes in the there will be oral hearings before the court from December 10th to the 12th December 10th 11th and 12th
လိုအပ်ပါတယ်တရားရုံးရှိမှာနှစ်ဝါးဖြင့်ရှောက်ထားရမှာဖြစ်ပါတယ်
Tuesday the 10th
ဒီဇင်ဘာလ10ရက်12ရက်နေ့နဲ့12ရက်နေ့တို့မှာဖြစ်ပါတယ်ပထမတိဖြစ်တဲ့10ရက်နေ့အင်္ဂါနေ့မှာအမှုလျှောက်ထားတဲ့နိုင်ငံဂမ်ဘီယာကရှောက်လဲချက်ကိုသူ့နိုင်ငံကိုစားဂမ်ဘီယာတရားရေးဝန်ကြီးနဲ့သူတို့ရဲ့ရှေ့နေတို့ကပြောကြမှာပါဒုတိယနေ့ဖြစ်တဲ့ဒီဇင်ဘာလ11ရက်နေ့ဗုဒ္ဓနေ့မှာတော့မြန်မာနိုင်ငံကိုယ်စားလှယ်နဲ့ရှေ့နေတို့ရှောက်လဲကြရမှာဖြစ်ပြီးတတိယနေ့မှာတော့နှစ်နိုင်ငံစလုံးတကြောပြန်ပြောကြရမှာဖြစ်ပါတယ်ဂမ်ဘီယာကမနက်ပိုင်းမှာမြန်မာကမွန်းလယ်ပိုင်းမှာပြောမှာပါ
ဆိုတော့အဲ့တတိယနေ့ကြာရင်ဆွဲချက်တင်သင့်မတင်သင့်ဆောက်လဲရမယ်ဆိုတဲ့သဘောလားခင်ဗျာ
Well I wouldn't say it that way the I don't know what you mean by charged I this is not a criminal proceeding the issue
ကျွန်တော်ကတော့အဲ့ဒီလိုမပြောလို့ပါဘူး charge ဆွဲချက်တင်တယ်ဆိုတာမသုံးလို့ပါဘူးဒါဟာရာဇဝတ်မှုမဟုတ်ပါဘူးတတိယနေ့မှာဒုတိယအကြိမ်ဆောက်လဲချက်နဲ့ပြန်လည်ချိပချက်ဖြစ်ပါတယ်မြန်မာရဲ့လျှောက်လဲချက်ကို7ရက်နေ့ကြာသပတေးနေ့ညနေ 6:00 နာရီမှာအဆုံးသတ်ရမှာဖြစ်ပါတယ်။တရားသူကြီးတွေလည်းအဲ့ဒါပြီးရင်နားမယ်။အဲ့ဒါပြီးတဲ့နောက်ရက်သက်သက်နှစ်ပတ်လောက်အကြာမှာမှဂမ်ဘီယာရဲ့လျှောက်ထားချက်အတိုင်း provisional measures ကိုယာယီလိုက်နိုင်ရမယ့်အချက်တွေထုတ်ပြန်သင့်မသင့်အမိန့်ချမှတ်မှာဖြစ်ပါတယ်
။အဲ့ခင်ဗျားအဲ့ဒီဂမ်ဘီယာအတွက်ရှင်းနေတယောက်ပေါ့
I'm one of them yes
ဟုတ်ပါတယ်။သူတို့တဲကတယောက်ပါ
အဲ့လိုဆိုရင်ဂမ်ဘီယာရဲ့တိုင်ကြားချက်အတိုင်းသူတို့ခေါ်ရိုဟင်ဂျာတွေပေါ်မြန်မာဘက်ကလူမျိုးတုံးသက်ဖြတ်မှုဟန်တာဖို့ပြက်ကွက်ခဲ့တယ်ဆိုတော့ကိစ္စနဲ့ပတ်သက်ပြီးတော့ဒါလက်ခံကြားနာလောက်တဲ့ prima facie လို့ခေါ်တဲ့ဒီအထောက်အထားတွေရှိရဆိုရင်ဘယ်ဟာတွေလဲအကျဉ်းချုပ်ပြောပြပေးပါ
Absolutely it's overwhelming there's overwhelming evidence in the voluminous report
ဒီကြပါရဲ့အထောက်အထားတွေအများကြီးပါပဲကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့တွေရဲ့ပေါ်လွင်ထင်ရှားတဲ့အစိုးရခန်းစာတွေစုစုပေါင်းစာမျက်နှာပေါင်း989မျက်နှာအပြင်တခြားကုလသမဂ္ဂအဖွဲ့အစည်းတွေရဲ့အစိုးရခန်းစာတွေအဲ့ဒါတွေအားလုံးကပေါ်လွင်ထင်ရှားတဲ့အထောက်အထားတွေပါ
အဲ့ဒီအစိုးရခန်းစာတွေဟာလူပုဂ္ဂိုလ်တွေရဲ့ထွက်ဆိုချက်တွေပေါ်မှာအခြေခံတာသာဖြစ်တယ်တကယ်အထောက်အထား evidence တွေမရှိဘူးလို့ဆိုကြပါတယ်တနည်းပြောရင် statements ဆိုတာအခြေခံတယ်evidence မရှိဘူးလို့ပြောကြတာရှိပါတယ်။အဲ့တော့ဒီလိုသာဆိုရင်အဲ့ဒီ evidence တွေမပါတဲ့ statement တွေကိုအခြေပြုထားတဲ့အစိုးရခန်းစာတွေဟာတရားဥပဒေစက်သစ်ခံဝင်ပါသလား admissible ဖြစ်မယ်လို့ထင်ပါသလား
? The reports are based on evidence. The evidence comes from many sources. The evidence comes from public statements.
အစိုးရကစားရိကထောက်ထား evidence တွေအပေါ်အခြေခံပါတယ်မြမအစိုးရရဲ့ကြေညာချက်တွေတရားဝင်ကြေညာချက်တွေပါစစ်ကောင်းဆောင်တွေကထုတ်ပြန်တာတွေလည်းရှိပါတယ် Facebook နဲ့ Twitter စေမှာလည်းအထောက်အထားတွေရှိပါတယ်ဂျော်ဒုကရိုက်ထားတဲ့ Ranger ရွာတွေမီးရှို့တဲ့အထောက်အထားတွေလည်းရှိပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့မြမဘက်ကဘယ်လိုခုခံခြေပတ်မှုမျိုး line of defense ယူလာမယ်လို့ဆိုတာကြိုတင်များတွေးမိပါလားခင်ဗျာ
Well, I really don't want to anticipate that. I don't know.
မြန်မာဘက်ကဘယ်လိုခုခံခြေပတ်မှုမျိုးလုပ်မလဲဆိုတာကျွန်တော်ကြိုတင်မခံမှန်းလို့ပါဘူးကျွန်တော်မသိပါဘူးဒါသူတို့ဘက်ကဆုံးဖြတ်ရမှာပ
ါနောက်တစ်ခုက ICJ မှာပုံမှန်တရားသူကြီး15ဦးအပြင်အမှုဆိုင်တဲ့နိုင်ငံနှစ်ခုကလည်း ad hoc judge လို့ခေါ်တဲ့ဒီကိစ္စအတွက်စီးစံ တရားသူကြီးတဦးစီတနိုင်ငံကတဦးစီအဆိုပြုနိုင်တယ်လို့သိရပါတယ်။ဂမ်ဘီယာဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးအဆိုပြုခံထားပြီလို့သိရပါတယ်။မြန်မာဘက်ကတော့ဒီအမှုအတွက်စီစံတရားသူကြီးအဖြစ်နဲ့ဘယ်သူကိုအဆိုပြုထားတယ်ဆိုတာများကြားမိရင်လည်းပြောပါခင်ဗျာ
။ Yeah, they proposed a German law professor whose name is Kress.
ဂျာမန်ဥပဒေပေါ်ပေါက်ခတယောက်ကိုသူတို့အစိုးပြုထားပါတယ်သူနာမည်က Crasper အင်္ဂလိပ်လို KRESS လို့ပေါင်းပါတယ
်ဟုတ်ကဲ့ဆိုတော့ပမဟာ Crash ကမြန်မာဘက်ကခံထားတဲ့ Adhoc Judge ဖြစ်ပြီးတော့မြန်မာဘက်ကလိုက်ပါဆောင်ရွက်မဲ့ရှင်းနေကတော့ပမဟာ William Chambers ဖြစ်မှာပေါ့ခင်ဗျာ